မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2014ခုနှစ်နိုဝင်ဘာလ1ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပြနေတဲ့လိုင်းဒိုမီတာ32 40 50အပြင်လိုင်းလံမီတာ190 kHz 1595ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေအီရန်သုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာအပြင်သိပ္ပံနဲ့နည်းပညာကန္တာမှာတော့
သိပ္ပံပညာအရန်ကိုအရေးကြီးပါတယ်အိမ်ပိုင်ပညာမရှိရင်အဲ့နိုင်ငံမတိုးတက်ဘူးမတိုးတက်ရင်စီးပွားရေးမှာနောက်ကျကြတယ်စီးပွားရေးတက်လာတဲ့အချိန်မှာတိမ်ပံပညာကိုသူကဖြစ်ကိုအိုးအရန်ကို
နိုင်ငံတနိုင်ငံတိုးတက်ဖို့တိမ်ပံပညာရှင်တွေနဲ့သုတေသနတွေရဲ့အရေးပါမှုကြောင့်ယူပဗေဒပမောက္ခဒေါက်တာစောဝေလာရဲ့ပြောပြချက်ကိုလည်းနားဆင်ကြရမှာပါဒီလိုစီစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုမူလစောင်းပါရှင်ရဲ့အားပေါ်မပြတ်ကိုအောင်အောင်ကကောက်နှုတ်စူးစီးတင်ပြပေးထားပါတယ်ရှင်
လို့တရင်တော့အွန်ကျော်နိုင်ဖန်စီထင်းသိမ်းခံရစဉ်အတွင်းပြစ်သက်ခံရတာဟာမီဒီယာတွေအပေါ်နှိမ်နေနေတဲ့မြန်မာအစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပထမဆုံးလူသိရှင်ကြားဖြစ်လာတဲ့ကြေကွဲပွဲဖြစ်ရတခုဖြစ်လာပါတယ်။ပါကြီးလို့လည်းတီးကြတဲ့သူဟာထိုင်းမြန်မာနယ်စပ်အနီးမွန်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကြားတိုက်ပွဲဖြစ်နေတာကိုသတင်းယူရင်းစက်တင်ဘာလအတွင်းကဖန်စီထင်းသိမ်းခံခဲ့ရပါတယ်။မြမပြည်ပင်ပြောင်းလဲရေးနောက်ကျောင်းပြန်လှည့်နေပြီလားဆိုပြီးပြောဆိုမှုတွေရှိနေချိန်မှာအခုလိုအောင်ကျော်နိုင်တည်ဆုံမှုထွက်ပေါ်လာတာပါ2011ခုနှစ်ကစလို့သမရဦးသိန်းစိန်အာဏာရလာပြီးတဲ့နောက်သတင်းတောက်တွေအပါအဝင်ယာနဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခဲ့ပါတယ်သတင်းစင်စာလုပ်တာတွေကိုလည်းရက်စဲခဲ့ပြီးအစိုးရအပေါ်ဝေဖန်တာတွေကိုတင်းတင်းကြပ်ကြပ်ချုပ်ကန့်ထားတာနဲ့ပတ်သက်ပြီးဖြေလျှော့ပေးခဲ့သလိုတခြားနေရာတွေမှာလည်းဖြေလျှော့မှုတွေလုပ်ခဲ့တာကြောင့်သမရဦးသိန်းစိန်ကိုစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးသမားတဦးအဖြစ်နိုင်ငံတကာကအသိအမှတ်ပြုခဲ့ပါတယ်လွတ်လပ်မှုတစုံတရာရှိလာတဲ့မြန်မာနိုင်ငံကို2011ခုနှစ်နိုဝင်ဘာလအတွင်းဟီလာရီကလင်တန်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတာဝန်ယူထားစဉ်မှာတွားရခဲ့ပါတယ်ဒီနောက်သမရဥပမာလည်းမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်သွားရောက်ခဲ့သလိုလာမယ့်သတင်းပတ်တွေအတွင်းမှာလည်းအရှေ့အာရှထေသီးညီလာခံကိုတက်ဖို့ဒုတိယအကြိမ်မြန်မာနိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်ဒီလိုခီးစဉ်အတွင်းမှာမြန်မာနိုင်ငံရဲ့တခြားအကြောင်းအရာကိစ္စများစွာအပြင်မြန်မာမီဒီယာအခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းမြန်မာအစိုးရပေါ်ဝေဖန်ထောက်ပြဖို့နဲ့အဲ့လိုမှမဟုတ်ဘူးဆိုရင်တော့ဝါရှင်တန်ကမီဒီယာတွေရဲ့အပြစ်တင်မှုကိုသူ့အနေနဲ့ဖိတ်ခေါ်သလိုဖြစ်မယ်ဆိုပြီးဆောင်းမရှင်ဆူဇန်နိုဇဲလ်ကပုံနှိပ်ဖော်ပြရမယ့်သတင်းတချို့ Some of the new that's fit to print ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားပါရယ်အပြည့်အစုံကို www.foreignpolicy.com မှာဖတ်ရှုနိုင်ပါရယ်အခုတခါ Daily Mail Online စာမျက်နှာမှာဆောင်းမရှင် Simon Tomlinson ကလူသတ်မှုနဲ့ဆွဲချက်တင်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးကြောင့်နဲ့ပတ်သက်ပြီးသူ့ရဲ့ဆောင်းမအစမှာထိုင်းနိုင်ငံကိုလာရောက်လေပတ်ခဲ့တဲ့ဗြိတိန်နိုင်ငံသားနှစ်ဦးကိုတတ်သူလို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့မျိုးရိုးဗီဇ DNA ကိုဒုတိယအကြိမ်မြောက်စစ်ဆေးမှဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုကြောင်းဖော်ပြထားပါရယ်မြန်မာနိုင်ငံသားဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးကိုဗြိတိန်နိုင်ငံသားအသက်24နှစ်အရွယ်ဒေးဗစ်မေလာနဲ့အဒမကျင့်ခံပြီးတက်ခံရတဲ့ Hannah Witheridge အသက် 23 နှစ်တို့ကိုတတ်မှုနဲ့ဆွဲချက်တင်ခဲ့တာပါအသက်ခံရသူတယောက်မှာတွေ့ရတဲ့ DNA နဲ့မြမရွှေပြောင်းချေချအလုပ်သမားနှစ်ဦးရဲ့ DNA ဟာတူညီနေတယ်ဆိုပြီးထိုင်းရဲကပြောဆိုထားတာပါလွန်ခဲ့တဲ့မတ်လအတွင်းထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ကမ္ဘာလဲခီးသွွားတွေပြန်လည်လာရောက်လည်ပတ်ဖို့အပြင်းထန်ကြိုးစားနေချိန်မှာအခုလိုလူသတ်မှုဖြစ်ခဲ့တာဟာထိုင်းခီးသွွားလုပ်ငန်းအတွက်ထိခိုက်စရာထပ်ဖြစ်လာတာပါအပြည့်အစုံကိုတော့ www.dailymail.co.uk မှာဖတ်ရှုနိုင်ပါ रे ခင်ဗျာ
။ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရပြီးတဲ့နောက်အခု American Style Indian အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလာတန်ကစီစဉ်ပို့ချပေးပါမယ်ရှင
်။ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော
့ hard of hearing
ဖြစ်ပါလေစာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါလေနားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရင်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Crow ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing. So I have to shout to make her understand what I want to say.
Chino phwa ga tei na ma ja bu. Na ne ne le ni de. Da chang chino pyo chin na go tu na le ya aw aw pi do pyo ya de li lu thei be ya ba de. Uma go na ka na sin chi ja ya aw.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma ja ya da. Na ne ne le ni da go idiom a thon ya be lu pyo ma le.
Hard of hearing.
Lo pyo lo ya ba de. Era ga ro di kri me ne tin pya ke de idiom a thon me phit ba de.
Mna khe english tin khan sa go do la la tan ga နေ့စဉ်မနေ့တိုင်းမှာစီစဉ်ပို့ချပေးနေပါတယ်ရှင်အခုအမျိုးသမီးကန္တာကိုဆက်ပြီးတော့နားဆင်ကြရပါမယ်မြန်မာနိုင်ငံရဲ့ပြည်ပခါတွေကိုဖြစ်ရှင်းဖို့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာအမျိုးသမီးတွေပါဝင်ခွင့်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလအထူးဆောင်ဆန်းရေးမှူးမစ္စယန်ဟီလီကကုလသမဂ္ဂမှာဒီသတင်းပတ်အတွင်းမှာပဲတိုက်တွန်းသွားပါတယ်ကချင်ပြည်နယ်ပြည်ပခါအတွက်ငြိမ်းချမ်းရေးအဖြေရှားရမှာအမျိုးသမီးတွေရဲ့အမြင်သဘောထားတွေကိုတော့ KWO ခေါ်ကချင်အမျိုးသမီးများအဖွဲ့တာဝန်ခံဒေါ်နော်ရှာလီဆန်းကိုဆက်သွယ်မေးမြန်းပြီးတော့ဒေါ်လလတန်ကတင်ပြပေးထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
I also reiterate the importance of women participating in the peace process several conflicts continue to cause terrible suffering to local communities as a matter of urgency better access is required by international organizations
ညချင်းရေးစွေးနွေးပွဲဒီမှာအမျိုးသမီးတွေပါဝင်မှုကအရေးကြီးတယ်ဆိုတာကိုကျွန်မထပ်လောင်းပြောပြစီမြန်မာနိုင်ငံတွင်ပဋိပက္ခတွေရှိနေတာကြောင့်ဒေသခံလူဖွဲ့စည်းတွေကိုအတိဒုက္ခရောက်စီပါတယ်ဒါကြောင့်လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရထိန်းချုပ်ခြင်းမရှိတဲ့ဒေသတွေကိုသွားရောက်ခွင့်ပြုသင့်ပါတယ်လို့ကျွန်မတိုက်တွန်းပြစီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီကကုလသမဂ္ဂတတိယကော်မတီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးအစီရင်ခံစာကိုအောက်တိုဘာလ28ရက်နေ့ကတင်သွင်းခဲ့ရမှာအခုလိုတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်မစ္စယန်ဟီလီထောက်ပြခဲ့သလိုပဲပြည်တွင်းမှာမြန်မာအစိုးရနဲ့တိုင်းရင်းသားတွေကြားပဋိပက္ခဖြစ်ပွားမှုတွေရှိရမှာကချင်ပြည်နယ်မှာအခြေအနေဟာအတင်းမာဆုံးလို့ဆိုရမှာပါကချင်လူမျိုးရေးအဖွဲ့ KIO နဲ့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကြားဆွေးနွေးမှုတွေပြုလုပ်ခဲ့တာတွေရှိပေမဲ့လို့လေငြိမ်းချမ်းရေးဖော်ဆောင်ရမှာတိုင်းရင်းသားအမျိုးသမီးတွေရဲ့အတန်ကြားရတာနေပါလှတယ်လို့ဆိုရမှာပါနော်ရှယ်လီဆိုင်ဟာ KBO ခေါ်ကချင်အမျိုးသမီးများအဖွဲ့ကတာဝန်ခံတူဖြစ်ပါတယ်သူတို့ဖွဲ့ဟာကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIO ကြား2012ခုဇွန်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ပြည့်ထွက်ပြေးခဲ့ကြရတဲ့တောင်နဲ့ချီရှိတဲ့ကချင်ဒုက္ခသည်များအရေးကိုကူညီဆောင်ရွက်ပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထဲမှာတခုအပါအဝင်ဖြစ်ပါတယ်ခုလက်ရှိကချင်ပြည်နယ်ပြည်ပခါမှာငင်းကြဲရေးပေါ်ဆောင်မှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုမေးကြည့်ခဲ့ပါတယ
်တရားနဲ့တရားဝါယုံကြည်မှုမတည်ဆောက်သေးဘူးဆိုတော့ဒီလိုပဲစစ်ပေးဖြစ်သွားမှာပဲထင်တယ်ကျမအမြင်ကျမတို့ကချင်နေမြင်လာတော့ဟိုပေါ့လေတကယ်ပဲစစ်မှန်နဲ့ငင်းချမ်းရေးလို့ချင်တယ်ဆိုရင်လေတကယ်ပဲအဲဒီကချင်ဒေတာကိုစစ်မထိုးပဲနဲ့အဲရပ်ထားလိုက်ရင်ဒါငင်းချမ်းရေးစကားပြောမယ်နိုင်ငံရေးစကားပြောမယ်ဟောကျမတို့တိုင်းပြည်မှာအတူတကွအာနေထိုင်ဖို့ဆိုတာပြည်သူလူထုလည်းလိုချင်တာပဲเนาะ KIO KIA လည်းလိုချင်မှာပဲအဲ့ဒါကြောင့်အဲ့ဒါဒီစစ်အစိုးရဘက်ကပဲစစ်မထိုးဘူးကချင်ဒေတာကိုစစ်တပ်တွေကိုနင်းတာမလွတ်ဘူးဆိုရင်တော့စကားပြောလို့လည်းလမ်းပေါက်လာမယ်ဆိုတဲ့ဟာကိုကျမတို့အားလုံးမျှော်လင့်နေလေเนาะကျမတို့မြင်လာတော့ဓမ္မတာဦးသိန်းစိန်နဲ့ဒီစစ်ဘက်ကလူကြီးတွေကသူတို့အချင်းချင်းကနားလည်မှုဘယ်လိုရှိကြတယ်လဲသိမငင်းညွတ်ကြဘူးလားဆိုတော့မိခွန်းနဲ့ဒီမှာကျမတို့ကထုံနေကြတာပေါ့နော်ကျမတို့လည်းနားမလဲပါဘူးနော်တစ်ဖက်ကဓမ္မဒကြီးကိုတိုင်ကအမင့်ကိုဘာဖြစ်လို့စစ်ဘက်ကနားမခံရမှာလဲပေါ့လေအဲ့ဒါမျိုးတွေကျမတို့လည်းစဉ်းစားကျမတို့မှလည်းဇွေစွာဖြစ်နေပါတယ်လူတို့ရွေးကောက်ထားတဲ့အစိုးရဆိုတဲ့အနေနဲ့ဓမ္မဒကြီးရဲ့စကားကိုဒီတို့အစိုးရဘက်ကအဲစစ်ဘက်ကောန နာခံလို့မရဘူးလားဆိုတဲ့ဟာမျိုးတွေပေါ့နော်သူတို့မှာစီယုံမှုမရှိကြဘူးလားဆိုတဲ့မေကွန်းကကျွန်မတို့မှာရှိလာတာပေါ့နော်ဟုတ်ခုဟိုလွတ်လပ်ရေးရပြေနောက်နေခုဒေတာခုလူမျိုးရှိတဲ့နေရာမှာကိုပိုင်အုပ်ချုပ်ပိုင်ခွင့်ရှိရမယ်ဆိုတဲ့ဟာတွေဟိုကျွန်မတို့တွေ့ရတယ်လေအဲ့ဒီတော့သူတို့ဒီဘေတောင်တန်းဒေတာနေရာမျိုးဆိုသူတို့နဲ့ kait ညီတဲ့သူတို့ယဉ်ကျေးမှုနဲ့ kait ညီတဲ့ကိုပိုင်အုပ်ချုပ်မှုကိုသူတို့ရလိုချင်တယ်လေကိုယဉ်ကျေးမှုကိုစားပေးကိုကိုမပြောက်ချင်ဘူးလေအဲ့လိုမျိုးကိုကျမထင်ကျမတို့လူလာတာပေါ့ကျမတို့မှာဖြစ်နေမှုကခံနေမတိုင်လဲကုန်ပါပဲသူတို့ကလည်းဟိုကိုလိုမျိုးစစ်နဲ့တိုင်းရင်းသားတွေကိုတိုက်နေတယ်လေနော်ကျမတို့လူမျိုးတွေပပြအောင်စေဝမူရတီယောဂရီဓာရီကတစ်ဖက်နဲ့အဲ့ဒါလက်နဲ့နဲ့မဟုတ်ပဲနဲ့အဲ့ဒါနဲ့လဲပပျောက်တော့မလေဆိုတော့သူဘူးလေးဒါအားလုံးစပွဲပေါ်မှာတကယ်တမ်းတူအရင်ကပင်လုံးစာချုပ်မှာထားတဲ့အတိုင်းတမ်းတူအေးရှာတူ Union of Burma ဒီထောင်စုခုကလည်းဒီထောင်စုလို့ခေါ်နေတဲ့အတွဲမှာဒီထောင်စုနိုင်ငံမှာရှိကြတဲ့တိုင်းရင်းသားလူမျိုးများအတီးတီးအားလုံးအေးအေးချမ်းချမ်းနေနိုင်ဖို့ဆိုတဲ့ဟာလူတီတိုင်းရင်းသားလူမျိုးတိုင်းကအဲ့ဒီရွေးချက်နဲ့အခုလက်နဲ့ကင်နေတာပဲလေအဲ့ဒါကိုဟိုဓမ္မဒသိန်းစင်အစိုးရကနားလေပြီးအဲ့ဒါကိုလှုပ်ပေးနိုင်မယ်ဆိုရင်တော့ကျမတို့မှလည်းဒီလက်နဲ့တရားအိမ်ကူမလို့ဘူးတင်
အဲ့တော့ဒေါ်ရှလီတို့ကချင်းအမျိုးသမီးအဖွဲ့အနေနဲ့ရောအခုလက်ရှိပေါ့နော်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့ဒေါ်ရှလီလည်းကိုယ်တိုင်သွားရောက်ခဲ့တယ်ဆိုတော့အဓိကအမျိုးသမီးတွေပေါ့နော်ဘာတွေသူတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောကြတာတွေရှိပါလဲရှင်သူတို့ရဲ့အတန်တွေပေါ့နော်
သူတို့ရဲ့အတန်ကတော့ဒီအမျိုးသမီးတွေကတော့ဘယ်လူမျိုးမှမဆိုတဲ့အိမ်ထောင်မှာဆိုရင်အမျိုးသမီးတွေကပုံပြမတာဝန်ကြီးနေတယ်လို့ဖြစ်နေတယ်သူတို့ခင်ဗျာလည်းအခုကစစ်ပြီးသွားမှလည်းစိတ်ဆူတယ်ပြန်သွားရင်တို့ခင်ဗျာမှတို့အိမ်လည်းမရှိတော့မီးရှုခံရတဲ့လူတွေရှိတယ်တို့အိမ်ပစ္စည်းတွေအားလုံးစစ်အစိုးရကယူသွားတဲ့ဟာရှိတယ်အချမ်းမေးရတင်ပိုက်သွားတာတွေလည်းခံရတယ်တို့ခင်ဗျာမှလည်းစိတ်ပင်ပန်းစိတ်မောတဲ့လူတို့တွေလည်းရှိပါတယ်အဲ့ဒီတော့တချို့တွေကတော့မှစစ်ပြေဒုက္ခတွေကနေမပြန်ရေးကြတဲ့လောက်ဖြစ်နေတာပေါ့လေပြန်ရင်တို့ရဲ့ကျေးရရဘလို့ဆိုတာသူတို့မှမစဉ်းစားနိုင်လောက်အောင်ဒုက္ခဟိုသူတို့စိတ်ညစ်နေတဲ့အမျိုးသမီးတွေရှိရပေါ့နော်ကျမတို့တွေ့တလောက်ဆိုရင်ဒီအခုကျမတို့အနေနဲ့တော့ဒီစိုက်ပွဲမဖြစ်ဘူးကိုဒေတာကိုပြန်ရမယ်ဆိုရင်ဘာလို့စားဘလို့လို့စားလုတ်ကင်စားတော့မဲ့လုံနာနေဘလို့ဘာရှိတယ်ဆိုတဲ့ဟာကိုလည်းကျမတို့ကအသိပညာဖွင့်ဖို့လည်းကျမတို့မှအစီအစဉ်ရှိပါတယ်
နောက်ဆုံးအနေနဲ့ဒီကချင်မျိုးသမီးအဖွဲ့အနေနဲ့ပေါ့နော်ဒီမြန်မာစစ်တပ်နဲ့ပေါ့နော်ကချင် KIA ကပြည်ပခဖြစ်ပွားနေတဲ့ပတ်သက်ပြီးနှစ်ဖက်တို့ကိုဘယ်လိုအကောင်းဆုံးဖြည့်ရှင်းပေးဖို့အကြံပေးချင်ပါလဲရှင်
ကျမအကြံပေးချင်တာကတော့ဦးသိန်းစင်အစိုးရအနေနဲ့စစ်ဖက်ကတာဝန်ယူတဲ့လူကိုကချင်ဒေတာကိုစစ်မထိုးပဲနဲ့စစ်သားတွေမပို့ပဲနဲ့အရင်ceasefire sign to ထားတဲ့အတိုင်းကိုဒေတာနဲ့ကိုနေဒီလိုနေခိုင်းပြီးမှစစ်လာမထိုးဘူးဆိုရင်တကားပြောဖို့တောင်မလို့ ceasefire ဆိုတာ automatic ဖြစ်သွားနိုင်တယ်လို့ကျမအမြင်နဲ့လေအဲ့ဒါဦးသိန်းစိန်အစိုးရကိုကျမတောင်းဆိုချင်တယ် KIO အနေနဲ့လည်းဖြစ်နိုင်ရင်ပြည်သူလူထုဒုက္ခမရောက်အောင်သူတို့အနေနဲ့လည်းတတ်နိုင်တည်း၍ငင်းချမ်းရေးရအောင်နီလာနေရှာပြီးမှစကားပြောနိုင်ပါစေလို့ကျမတို့တောင်းဆိုချင်ပါတယ် You can bend but never break me
cause it only serves to make me more determined အမျိုးသမီးကန္နာကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်
ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံရဲ့တိုးတက်မှုမှာသိပ္ပံပညာရှင်တွေနဲ့သုတေသနလုပ်ငန်းအခမ်းအကဏ္ဍတွေအရေးပါတာကို American စွမ်းအင်ဝင်ကြီးဌာနအာဂွန်သိပ္ပံဓာတ်ခွဲခန်းဦးဆောင်ပညာရှင်လည်းဖြစ် Ohio တက္ကသိုလ်ကယူပဗေဒပမောက္ခလည်းဖြစ်တဲ့ဒေါက်တာဆောဝေလာကပြောပြပေးပါမှာ
ဒီမ Department of Energy မှာကျွန်တော်တို့ဒီအမျိုးသား National Lab ပေါ့နော် American မျိုးသား National Laboratory ဆိုတာကဒီ NASA ဆက်ကျွန်တော်ကပူကြီးပါတယ်ဒီလိုအများပဲ 3,500 scientist ကဟိုအကြီးသားမဟုတ်ဘူးအလတ်စားပဲရှိသေးတယ်ဒီ American တနိုင်ငံလုံးဆိုလက်ပေါင်း50ကျော်ရှိတယ်ကြီးရဟာဆို1000ကျော်ဆိုတော့2000ကျော်တိရှိတဲ့ scientist တွေအများကြီးရဟုတ်ကဲ့အဲ့တော့လည်းကျွန်တော်တို့ဒီ American နိုင်ငံကကမ္ဘာပေါ်မှာကျွန်တော်မိုးနိုင်ငံပြိမာန်ပညာကိုအရန်ကိုဦးစားပေးရအောင
်အဲ့လိုမျိုးသူတည်တနာလုပ်တဲ့ lab တွေကိုစွန့်ရင်ဝန်ကြီးဌာနလက်အောက်မှာပဲထားလာဘယ်လိုထားလဲဆရာ
ကျွန်တော်တို့ကစွန့်ရင်ဝန်ကြီးဌာနနဲ့ဆိုင်ပါတယ်အများစုပေါ့နော်ဒါပေမဲ့ American နိုင်ငံထဲမှာကျွန်တော်တို့ဒီအမျိုးသား lab ပေါ့နော် National Laboratory ဆိုတာစွန့်ရင်ဝန်ကြီးဌာနတခုလည်းမဟုတ်ပါဘူးမနာစာဆိုလို့ရှိရင်ဒါစွမ်းရည်နဲ့မဆိုင်ဘူး energy နဲ့ department of energy နဲ့မဆိုင်ဘူးတော်တော်တက် NASA အောက်မှာရှိရပေါ့ space administration ပေါ့အဲဒီဟာအပြင်ကိုကျွန်တော်တို့ဟို commerce အောက်မှာလည်းရှိသေးတယ် Washington DC မှာဆိုလို့ရှိရင် NIST National Institute of Standards and Technology NIST NIST အဲဒီဟာကလည်း national lab တမျိုးပဲသူကကြတော့ department of commerce အောက်မှာရှိပါတယ်စီးပွားရေးအောက်မှာပါသူကကြတော့အဓိကဘာလို့လုပ်တော့လဲဆိုတော့ precision research ဆိုတာကတို့အတိအကျကိုတိကျမြန် scale တူတော့ research တော့ nano technology အတိအကျ precision တွေပေါ့ဆိုအလေးချိန်ကိုဟာမျိုးတွေမှာနည်းနည်းလေးညော့သွားတဲ့တိုင်နဲ့ကုံသွယ်လုပ်တဲ့ခါကျတော့အလေးကိုနည်းနည်းခိုးလိုက်လို့ရှိရင်တန်ပေါင်းထောင်ပေါင်းသိန်းပေါင်းများစွာပို့တဲ့ခါကျတော့သူကရှုံးသွားနိုင်ပါလေလေအဲ့ဒါကြောင့် precise weight measurement ဥပမာပြောမယ်ဆိုလို့ရှိရင်အဲ့ဒါမျိုးတွေလုပ်ဖို့အတွက်ပေါ့နော်အဲ့တော့ technology ပေါ့အဲ့ဒါတွေအပြင်ကို NIH National Institute of Health ကျမ်းမာရေးဝန်ကြီးဌာနအောက်မှာလည်းအများကြီးရဲ့ National Lab ပဲနောက်ပြီးတော့ National Science Foundation ဆိုတာကသက်သက်ဖွဲ့စည်းပါအဲဒီအောက်မှာလည်း National Lab ပဲရှိတယ်ဒါပေမဲ့ Department of Energy အောက်က Lab တွေက traditionally ပို့ပြီးတော့ကြီးပါတယ်နောက်သူကစွမ်းအင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့က research လုပ်တာပါဒါပေမဲ့စွမ်းအင်ကအခုနကပြောသလိုပဲပညာကျွန်တော်တို့အခုလက်ရှိလုပ်နေတဲ့ Nano Technology တို့ Computer Technology Information အားလုံးကစွမ်းအင်အောက်ထဲမှာပြန်ဝင်သွားတဲ့ကျွန်တော်တို့ကအားလုံးနဲ့ပြန်ပြီးတော့ဆိုင်နေပေါ့အဲကျွန်တော်တို့အပြင်ဟိုဘာတွေရှိသေးတယ်ဗောရာ Department of Defense အဲ့ဒါတော့ကျွန်တော်မပြောတော့ဘူးဗာကွယ်ရေးဝန်ကြီးဌာနဗောနော်အဲ့ဒီအောက်မှာလဲ stress လက်ပညာရှိသေးတယ
်ဟုတ်ဟာတက္ကသိုလ်ရဲ့ပါဝင်မှုပါဆရာ
ကျွန်တော်ကအခုကတက္ကသိုလ်မှာကျွန်တော် full professor ဗမောက်ခခုမှကျတော့ကျွန်တော်က head of the research session ဆိုတော့တက္ကသိုလ်အနေနဲ့အခုကကျွန်တော်မှာတက္ကသိုလ်မှာလဲကျွန်တော်ရဲ့ကိုယ်ပိုင် lab ရှိသေးတယ်ဗောကျွန်တော်ရဲ့ slot lab ဗောနော်ကျွန်တော်နာမည်နဲ့အဲ့ဒီဟာကကျွန်တော်ပိုင်တယ်ဗောအဲ့ CC ကြီးဗောအကုန်လုံးကတက္ကသိုလ်ရဲ့ research ကကျတော့ဒီ NSF National Science Foundation တို့ Department of Energy တို့ NASA တို့ကနေပြီးတော့ကျွန်တော်တို့ grant တွေပေးတယ်ပေါ့အဲဒီဟာကိုကျွန်တော်တို့ compete လုပ်ရတယ်ပေါ့လုပ်ပြီးတော့အဲ့ဒီပြင် company တွေကနေပြီးတော့ကျွန်တော်တို့ grant တွေပေးပါတယ်ဆိုတော့ IBM တို့ Microsoft တို့ now ဒီ chemistry chemical companies တွေကလည်းတို့လူကြီးနေ research ရှင်တို့အဲ့မှာအဲ့ဒီဟာကိုအဲ့ဒီ grant တွေကိုကျွန်တော်တို့က compete လုပ်တယ်ပေါ့ဒါအောင်ငါတို့ဒီလိုတီထွင်ပေးမယ်ကျွန်တော်တို့ပြောခြင်းနဲ့ဟာကိုတို့သဘောကျရင်တို့ဒီတလောက်ပြေးမယ်ဆိုတော့အဲ့ဒါမှတို့က grant တွေချပေးတယ်ပေါ့အဲ့ grant တွေကိုယူပြီးတော့မှကျွန်တော်က research လုပ်တယ်ပေါ့ဆိုတော့ textbook မှာ research ကအများကြီးရဲ့ခင်ဗျာ textbook တိုင်းလို့လို့က professor နဲ့ဆိုင်တယ်ပေါ့နော် professor တိုင်းမှာလို့သူ့ရဲ့ research ကိုပဲ lab တွေသူကလုပ်တာပေါ့ဆိုတော့ကျွန်တော်တို့ American နိုင်ငံမှာကြတော့ဥပမာယူပါပြီးတော့မှဆိုလို့ရှိရင်ဝယ်လုံကျောင်းသားအားလုံးကဒီမှာကလာကပေးပါတယ်ကိုကပေးကြမလို့ဒီကဘာလုံးကလာတက်ကြတယ်သူတို့ကိုကျွန်တော်တို့ကလာကပေးတယ်ပေးတယ်ဆိုတော့ကျွန်တော်တို့ professor ရဲ့နေပေးတာပါကျွန်တော်တို့ကပေးတာပါသူတို့က research လုပ်ရတယ်အဲ့လုပ်တွေကိုကျွန်တော်တို့ကလာကပေးတယ်သူတို့ research ပြီးတဲ့ခါကျတော့သူတို့ပါရူပွဲရတယ် PhD degree ကိုရတယ်အဲ့လိုသွားတာပါခင်ဗျအဲ့တော့ဒီ research ကလည်းခုနကပြောတဲ့အဖွဲ့အစည်းတွေကနေပြီးတော့ပြန်ပြီးတော့ကျွန်တော်တို့ funding တွေကိုပြန်ယူရပါတယ်အဲ့တော့ Department of Energy ကကျွန်တော်တို့ဒီတက္ကသိုလ်တွေကိုလည်းသူက research grant တွေချပေးတယ်သူရဲ့ကိုယ်ပိုင် lab ပေါ့နော်အခုကျွန်တော် national lab မှာလုပ်သလိုသူရဲ့ကိုယ်ပိုင် lab မှာလည်းသူကတက်တက် research program တွေရှိပါတယ် parallel ပေါ့သူကလုပ်တာပါ
အဲ့တော့သိပ္ပံပညာရက်တစ်ခုမှာအမေရိကန်နိုင်ငံမှာဒီစနစ်ပေါ့နော်တခြားနိုင်ငံတွေမှာလည်းဆရာဒီလုပ်ခဲ့ဘူးတော့လေတခြ
ား
ပေါ့နော်တချို့နိုင်ငံတွေနဲ့နည်းနည်း compare လုပ်ပြပါဆရာဟိုမှာမြန်မာနိုင်ငံမှာလိုအပ်တာလေးတွေနဲ့နောက်အမေရိကန်နိုင်ငံမှာဆရာရဲ့အတွေ့အကြုံရဲ့နောက်တခြားနိုင်ငံတွေမှာဆရာသွားပြီးတော့ဒီပညာသင်ကြားတာနဲ့သူတည်တနာလုပ်တာတွေနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
ဆိုကျွန်တော်ကတော့ဒီကမ္ဘာလုံးမှာသွားပြီးတော့ lecture လေးလက်ပြည့်ရကျွန်တော်ကိုရင်ခုကလည်းယူရိုမှာကျွန်တော်17နှစ်နေခဲ့ရပေါ့နော်သူကအီတလီမှာ6နှစ်ဂျာမနီမှာ9နှစ်ပညာသင်ခဲ့တယ်နောက်ကျွန်တော်သူတနာလုပ်ခဲ့တယ်ပေါ့အမေရိကန်ကိုကျွန်တော်မပြောင်းနေမှာအဲ့ဒီအချိန်မှာကျွန်တော်ကမ္ဘာလုံးမှာသွားနေရောဂျပန်လို့တရုတ်လို့ပါတော့အကုန်လုံးကသူကဖိတ်တယ်ပေါ့ကျွန်တော်လက်စာရေးပေးဖို့ဆိုတော့တစ်နှစ်ကိုကျွန်တော်ငယ်တော့ trip 24ဘူးလောက်ကျွန်တော်သွားကြည့်တယ်ပေါ့အဲ့တော့အများစုကရှိတဲ့ကမ္ဘာမှာရှိတဲ့တိုးတက်တဲ့နိုင်ငံအားလုံးကကျွန်တော်တို့အမေရိကန်နိုင်ငံရဲ့ခြေရာကိုလိုက်မြင်ကြတယ်ပေါ့ဆိုတော့နောက်ကျချန်ငယ်လို့မဖြစ်ဘူးပေါ့ဆိုတာ competition သိမှတ်ပညာအရန်ကိုအရေးကြီးပါတယ်အိမ်ပညာမရှိရင်အဲ့နိုင်ငံမတိုးတက်ဘူးမတိုးတက်ရင်စီးပွားရေးမှာနောက်ကျကြတယ်စီးပွားရေးတက်လာတဲ့နေရာတွေမှာတိမ်မပညာကိုသူကဖြစ်ဖို့ပို့ဖို့အရန်ကိုလိုအပ်ပါတယ်ဆိုတော့အခုတရုတ်စ ီးပွားရေးအရန်တက်လာတဲ့အတွက်ကြောင့်သူကသိပ္ပံပညာနဲ့နှီးပညာမှာသူတိုးတဲ့အောင်တူးမှရှိရဲ့ဒီနိုင်ငံသားတွေအတွက်ပညာရေးပေါ့အဲ့တော့သူကအရန်ကိုတွန်းပါလေအရန်ကိုစူးစမ်းပါလေသူကအဲ့ဒီ research direction မှာဥပမာတော့ပြပါမယ်ဥပမာဆိုလို့ရှိရင်ယူရိုပေါ့နော်ဂျာမနီလိုနိုင်ငံမျိုးအီတလီဩစတရီးယားဂျင်တစ်အဲ့နိုင်ငံတွေအားလုံးမှာကျွန်တော်တို့ဒီအမေရိကမှာလိုပဲအစိုးရပိုင်တဲ့တခွဲခန်းတွေရှိပါတယ် National Laboratory ရှိပါတယ်နောက်ပြီးတော့ University မှာရှိတဲ့ Research Center တွေရှိပါတယ်အဲ့ဒီဟာတွေအားလုံးကကျွန်တော်တို့ဒီမှာနဲ့အများကြီးတူတူပါပဲအဆင်ပြေပါပဲဂျပန်မှာလည်းဒီအတိုင်းပါပဲဥပမာဂျပန်မှာဆိုလို့ရှိရင်ဒီ Riken Institute လို့ခေါ်တဲ့ RIKEN 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 Institute ကသူကနေပြီးတော့အဲ့မှာရှိတဲ့National Lab ဒီပေါ့အစိုးရအနေနဲ့မွေးထုတ်ပေးတာတွေဟာဒီပေါ့ဂျာမနီမှာဆိုလို့ရှိရင်ကတော့ Max Planck Institute လို့ခေါ်ပါတယ် Max Planck Institute ဆို Max Planck Foundation ကနေပြီးတော့မွေးထုတ်ပေးပြီးတော့ဒီ lab တွေကိုစောင့်ထားတာပါအဲ့ဒီအပြင်ကို University မှာရှိတဲ့ research ပေါ့နော်ဒါတွေက PhD ကျောင်းသားတွေကလုပ်တာပါအဲ့ဒီ research က professor တွေကိုအားနေပြီးတော့ guide လုပ်တာပေါ့အဲ့ဒီ research center တွေကလည်းသူကပတ်စံကအစိုးရထပ်ထုတ်ပေးပါဆိုတော့ research funding ကတော့အပြိုင်ဆိုင်မဟုတ်နော်အူမှာတော့တမ်းလေဆိုရင်တက်ခွေ2000ခုနှစ်ကအမေရိကမှာကျွန်တော် President Bill Clinton နေပြီးတော့ National Nano Technology Initiative အမျိုးသား Nano Technology Initiative ဆိုပြီးတော့$2 billion budget ကိုဆွဲလိုက်ပါတယ်ဆွဲပြီးတော့ကြီးညာပါတယ်အဲ့ဒီဟာကိုကြီးညာတဲ့နေ့အချိန်ထဲမှာပဲဂျပန်နဲ့ဂျာမနီကအဲ့ဒီတင်းကိုရတာနဲ့ချက်ချင်းသူတို့နိုင်ငံမှာလည်းသူတို့ချက်ချင်းကြီးညာပါတယ်အဲ့လိုဟာမျိုးသူတို့လည်းငွေရင်းနှီးထုတ်ပြီးတော့ research ကိုထုတ်ပေးပါတယ်ဘာလို့အဲ့လိုလုပ်တယ်လဲဆိုတော့သူတို့ထုတ်မပေးလို့ရှိရင်ဂျာမနီတို့ဂျပန်တို့မှာရှိတဲ့သိပ္ပံပညာရှင်တွေကအမေရိကကိုကြောင်းကုန်ရတယ်ကြောင်းကုန်ကြပြီးတော့အမေရိကမှာပဲသွားပြီး research လုပ်မယ်ဆိုရင်သူတို့နိုင်ငံမှာဥနောက်ယူစီးမှုပေါ့နော် brain drain ပေါ့အဲ့ဒါကိုသူကကြောက်လို့နောက်ပြီးတော့အဲ့ဒီဟာကိုမလုပ်ဘဲနေရင်သူတို့နိုင်ငံနောက်ကျကြမ်းမြတ်မှာဆိုးလို့အဲ့ဒါကြောင့်မလုပ်မဖြစ်နဲ့သူကလုပ်ရတာပါအခုဆိုရင်တရုတ်ပေါ့နော်တရုတ်ကငွေအားသုံးသုံးပြီးတော့ research လုပ်တဲ့ခါကျတော့ကျွန်တော်တို့ဒီအမေရိကကလည်းမလုပ်လို့မရဘူးသူတို့နဲ့ရှင်ပြီးတော့ကျွန်တော်ကကြာပြီးတော့လုပ်ရတယ်ပေါ့ဒါကတော့ဒီတိုးတက်တဲ့နိုင်ငံကြီးပေါ့တိုးတက်တဲ့နိုင်ငံအားလုံးလိုဟာအရန်ကိုတိုးတက်တဲ့သိပ္ပံပညာရှိပါတယ်အဲ့ဒီဟာရှိမှအဲ့ဒီအောက်မှာသုတေသနလုပ်တဲ့ institution တွေရှိမှပါရဂူပွဲလိုဟာမျိုးတွေကိုကျွန်တော်တို့ပေးလို့ရပါတယ်အဲ့ဒီပါရဂူပွဲတွေပေးနိုင်တဲ့အခါမှာအောက်မှာရှိတဲ့ပညာရေးစနစ်အကုန်လုံးပေါ့နော်တိုးတက်ပါတယ်အဲ့ဒီဟာတော့အကြမ်းဖက်ညှိကိုနေပါတယ
်ဒေါက်တာဆောင်းဝေလာရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်တစ်ပြေမျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်တွေကိုတောက်ကြနေညပိုင်းမှာအစ်တနားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အနောက်အာဖရိကနဲ့တခြားနေရာတွေမှာအီဘိုလာရောဂါကူးစက်ပြန့်ပွားနေတာကိုဖြေရှင်းဖို့အမေရိကန်ပြည်ထောင်စုကအာသွန်ခွန်ဆိုင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့ထိတ်တန့်အကြံပေးတွေနဲ့စနေနေ့ကအင်ဂျီရိုမှာတွေ့ဆုံပြီးတော့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်အီဘိုလာပြဿနာနဲ့ပတ်သက်လို့တာဝန်ယူထားရတဲ့ထိတ်တန့်အစိုးရတာဝန်ရှိသူတွေနဲ့လေးရက်အတွင်းတွေ့ဆုံတာဟာဒါတတရအကြိမ်ပါနိုင်ငံကိုပြောကြားတဲ့အပတ်စဉ်ရေဒီယိုမိန်ကွန်းထဲမှာလည်းအီဘိုလာရောဂါကိုထည့်သွင်းပြောကြားခဲ့ပြီးတော့အမေရိကန်နိုင်ငံသားတွေအနေနဲ့ဒီရောဂါအကြောင်းနားလည်သဘောပေါက်အောင်ပို့ပြီးတော့လေ့လာကြဖို့နားလည်မှုလွဲတာဒါမှမဟုတ်ကောလာဟလတွေကြောင့်အထိတ်တလန့်မဖြစ်ကြဖို့ကိုလည်းသမ္မတကတိုက်တွန်းသွားခဲ့ပါတယ်အီဘိုလာရောဂါတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုကတက်တက်ကြွကြွနဲ့ပါဝင်ဆောင်ရွက်နေတာဖြစ်ပါတယ်အနောက်အာဖရိကမှာအမေရိကန်ဆိုရဝန်ထမ်း950ကျော်ကိုဆစ်လွတ်ထားပြီးတော့ဒါဆိုရင်ကမ္ဘာ့ကျန်းမာရေးပြဿနာကိုအမေရိကန်ကတုံ့ပြန်ဆောင်ရွက်ရမှာအများဆုံးလည်းဖြစ်ပါတယ်။ဒီလိုကြိုးပမ်းမှုတွေထဲမှာတော့အီဘိုလာရောဂါကုသမှုအဖွဲ့တွေကိုဖွဲ့စည်းတာအားပေးတာအရေးကြီးတဲ့ဆေးဝါးနဲ့အထောက်အကူပြုပစ္စည်းတွေကိုလေကြောင်းကနေပို့ဆောင်တာသေဆုံးသူတွေကိုမြုပ်နှံတကြိုရမှာပံ့ပိုးကူညီတာယောဂပိုးစမ်းသပ်ရှာဖွေမှုတွေစတို့လှုပ်ဆောင်ဖို့ဓာတ်ခွဲကန်းတွေတိုးပြီးတော့ဖွင့်လှစ်ခဲ့တာတွေအပါအဝင်ယောဂကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အာယုံဆိုင်လှုပ်ဆောင်နေတာပါဒီလိုဆောင်ရွက်မှုတွေဟာသိရေးရှင်ရေးအရေးကြီးလာပြီမဲ့ယောဂကူးစက်မှုတန်တရားကိုဖျက်တောက်နိုင်ဖို့အတွက်ကတော့ယောဂဒဏ်ခံနေရတဲ့လူမှုအတိုင်းဝိုင်းကြားထိတွေ့ဆက်ဆံနိုင်ဖို့လိုအပ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးကြပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA အနေနဲ့လည်းလူမှုအတိုင်းဝိုင်းကြားမှာပြုစုစောင့်ရှောက်မှုပိုပေးပြီးတီးတန့်ခွဲထားနိုင်မဲ့ကျန်းမာရေးစောင့်ရှောက်မှုဌာနတွေတည်ဆောက်ဖို့နိုင်ငံတကာလှုပ်ဖော်ကိုင်ဘက်တွေနဲ့လက်တွဲလှုပ်ဆောင်နေသလို ကာယကံရှင်တွေနဲ့သက်ဆိုင်ရာမိသားစုတွေသူတို့ကိုသူတို့ဘလို့ကာကွယ်စောင့်ရှောက်ကြရမလဲဆိုတာတွေကိုလည်းသင်တန်းတွေပေးနေပါတယ်။လူမှုအတိုင်းဝိုင်းချနောက်ထပ်ယောဂကုသပြန့်နှံ့မှုတွေကိုတားဆီးနိုင်ဖို့ရည်မှန်းချက်နဲ့ရက်ရွာကျမကြီးစောင့်ရှောက်မှုအသုံးဆောင်ထောင်ပေါင်းများစွာကိုလည်းယောဂဖြစ်နေတဲ့တိုင်းပြည်တွေကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF The Paul G. Allen Family Foundation တခြားအကူအညီပေးတဲ့အဖွဲ့အစည်းတွေနဲ့အတူလက်တွဲပြီးတော့ USA ကကူညီနေတာပါ။ယောဂကာကွယ်တဲ့ဝတ်စုံတွေ၊လက်အိတ်တွေ၊မျက်နှာဖုံးတွေ၊စက်ပြားတွေ၊ chlorine တွေပါဝင်တဲ့အထောက်အကူပစ္စည်းပေါင်း 9,000 ကျော်ကိုလည်း Liberia နိုင်ငံရဲ့မြို့တော် Monrovia ကိုပေးပို့ခဲ့တာပါ။ကျန်းမာရေးပညာပေးအစီအစဉ်တွေ Ebola ယောဂအဖြစ်တိတိကျကျခွဲခြားနားလည်ပြီးတော့ကာကွယ်ကုသတာမျိုးလိုအသက်တွေကိုကယ်တင်နိုင်မဲ့သတင်းအချက်အလက်တွေကိုလည်းလက်လန်းမမီတဲ့ဒေတာတွေမှာပါသိရှိနိုင်မဲ့လှုပ်ရှားမှုတွေကိုအမေရိကန်ပြည်ထောင်စုကပံ့ပိုးပေးနေတာလည်းဖြစ်ပါတယ်။ယောဂနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုရေဒီယိုတွေ၊တယ်လီဖုန်း၊ text message တွေ၊သတင်းစာတွေ၊လူတွေကြားတဆင့်စကားပါတာမျိုးတွေနဲ့ဖြန့်ပေးနေတာပါ။အနောက်အာဖရိကဟာဆိုရင်တမိုင်းမှာအီဘိုလာယောဂကူးစက်ပြန့်ပွားမှုအဆိုးအဝါးဆုံးအခြေအနေနဲ့ရင်ဆိုင်ကြုံတွေ့နေရတာလည်းဖြစ်ပါတယ်။ဒါကြောင့်လဲအီဘိုလာဒဏ်ခံနေရတဲ့အတိုင်းပြည်တွေမှာယောဂဖြစ်ပွားမှုတွေအဆုံးသတ်ဖို့နဲ့ပြန်လဲထူထောင်နိုင်ဖို့အတွက်ကတော့တကဘာလုံးအတိုင်းတာနဲ့ပူပေါင်းဆောင်ရွက်သွားကြရမှာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။VOA ရဲ့ radio အစီအစဉ်တွေကိုတစ်နေ့6ချိန်ထုတ်လွှင့်ပေးနေပြီး internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှာစင်ဖတ်ရှုနိုင်ပါတယ်။စနေနေ့ညပိုင်းမှာတော့တပတ်အတွင်းကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့အတူစနေနေ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းနှာစင်ကြားရဖို့ရှိပါတယ်ရှင်။အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါဦးမယ်ရှင်။
မြန်မာနိုင်ငံကလက်ရှိအာဏာရနိုင်ငံရေးပါတီအတွင်းဩဇာကိတိမကြီးမားသူတယောက်ဖြစ်သလိုလက်ရှိလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးအောင်တောင်းကိုအမေရိကန်ဆိုရရဲ့အရေးယူပိတ်ဆို့မှုချမှတ်ခံရသူအမည်မဲစင်း Black List မှာထည့်သွင်းလိုက်ကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကတောက်ကြနေမှာကြေညာလိုက်ပါတယ်။ဦးအောင်တောင်းဟာမြန်မာနိုင်ငံမှာမကြသေးခင်ကစတင်လှုပ်ဆောင်လာတဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအားနဲ့သွားအောင်အကြမ်းဖက်ဖိနှိပ်မှုတွေနဲ့အာဂရိလက်ချမှုတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတယ်လို့သူဟာအတိုက်အခံဒီမိုကရေစီအင်အားစုတွေကိုနှိမ်နင်းရမှာပါဝင်ပတ်သက်ခဲ့သူဖြစ်တယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကမ္ဘာတဝန်းကလူပေါင်း1000ကျွဲလောက်ဟာအီရန်နဲ့ဆီးရီးယားကအစွန်းရောက်အဖွဲ့တွေနဲ့တွားရောက်ပူးပေါင်းခဲ့တယ်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဒါဟာခံမှန်းကြေတာဖြစ်ပြီးတိတဲ့အရေးအတွက်များနိုင်ပါတယ်။ IS Islam အစွန်းရောက်အဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့စည်းတွေကိုဒီလိုနိုင်ငံတကာကအကြမ်းဖက်သမားတွေလာရောက်ပူးပေါင်းကြတာဟာဒါဟာပထမဆုံးလေးဖြစ်တယ်ဆိုပြီးတော့လူညွန့်ရေးကောင်စီအစီရင်ခံစာကဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကတင်းငွေနေနေကြရင်ကျင်းပမဲ့ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျာမနီပြင်သစ်နဲ့ယူကရိန်းနိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်တို့ဟာနောက်လာမှာတွေ့ဆုံဖို့ရှိနေပါတယ်ခင်ဗျာ
။စနေနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီမနေ့ရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကဦးဆန်မိုးဝေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။စနေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖန်ယူနှဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနှဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.